ော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောင့်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုစားတောင့်ကြတဲ့အခါမှာစားတောင့်မှုမမကနာတွေစားတောင့်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာပြီးရောဂါပိယတွေတိုးပွားလာတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောင့်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝေခြင်းအတားမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေလာမသားကြပါစို့တောတာရှင်များရှင်ဒီနေ့တောတာရှင်များကိုတင်ပြလိုတဲ့အချက်ကအစာအိမ်ကိုအနားပေးဖို့လိုအပ်ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်တောတာရှင်များရှင်အစာအိမ်ကိုအထူးဂရုစိုက်ကြပါအဲ့ဒီအိမ်ကအစိတ်ပိုင်းကိုဆက်တိုက်ကြည့်အလုံးမများစေဘဲအနားပေးတဲ့အချိန်လေးရှိရမှာဖြစ်တယ်ကျမတို့စားလိုက်တဲ့အစာကိုအစာအိမ်ကကြီးချက်ပြီးတဲ့နောက်ထပ်အစာတွေကိုကြည်ချက်ပေးဖို့အစာချက်တဲ့အရေးတွေကိုတဘာဝကိုအလုံးအလောက်မထုတ်ပေးမီဘယ်အစာကိုမှမစားသင့်ပါဘူးအစာတစ်ခုနဲ့တစ်ခု၅နာရီချားပြီးစားသင့်တယ်ဒီဟာတွေကိုကျင့်သုံးဖို့အခက်အခဲရှိမှဖြစ်တယ်တစ်နေ့ကိုအစာ၃ချိန်စားခြင်းထက်၂ချိန်စားခြင်းကပိုပြီးတော့ကောင်းပါတယ်လို့စိတ်ထဲမှာမှတ်ထားသင့်ပါတယ်သောတန့်ရှင်များရှင်မနေ့စာကိုဗိုက်ပြည့်အောင်စားရမှဖြစ်တယ်မနေ့စာကိုအစာပြေလောက်သာစားတတ်တာလူအများစုရဲ့အလေထတစ်ခုဖြစ်နေပါတယ်ဒီအချင်းဟာအစာအိမ်အတွက်အကောင်းဆုံးအရာမဟုတ်ပါဘူး။မနေ့ပိုင်းမှာနေ့လယ်နဲ့ညနေပိုင်းထက်အစာများများစားဖို့လိုအပ်ပါတယ်။နာနဲ့စာကိုအစာပြေသာစားပြီးညစာကိုများများစားခြင်းဟာမှားရွေးတဲ့အချင်းတစ်ခုဖြစ်ပါတယ်။ကျမတို့ရဲ့နာနဲ့စာဟာတစ်နှစ်တာအတွက်အကောင်းဆုံးအစာဖြစ်ပါတယ်။သောတန်ရှင်များရှင်။နောက်ကြမှစားတဲ့ညစာကိုလည်းကျမတို့သတိထားရမှာဖြစ်တယ်။အထိုင်များတဲ့သူတွေအတွက်နောက်ကျမှစားတဲ့ညစာဟာကျန်းမာရေးကိုထိခိုက်စေတယ်။သူတို့မှာဖြစ်ပေါ်လာတဲ့အဟံအတားတွေဟာသေချင်းတို့တိုင်အောင်ပို့ဆောင်မဲ့ယောဂရဲ့အစပဲဖြစ်တယ်။တခါတလေဆာလောင်မှုတိတ်သလိုရင်ထဲမှာခံစားရတတ်တယ်။အမှန်မှာတော့အဲ့ဒီအရာဟာတစ်နှစ်လုံးလွန်ကျူးစွာစားထားမိခြင်းကြောင့်ဖြစ်ပေါ်လာတဲ့ခံစားမှုတစ်ခုဖြစ်တယ်။အစာတစ်ခါစားပြီးတိုင်းအစာအိမ်ကိုလုံလုံလောက်လောက်အနားပေးဖို့လိုအပ်ပါတယ်။အစာတစ်ခုနဲ့တစ်ခုအကြာအနည်းဆုံး9နာရီဒါမှမဟုတ်6နာရီချတင်တယ်။တနေ့ကိုထမင်း3နတ်စားခြင်းတဲ့နတ်နတ်စားခြင်းကပိုကောင်းပါတယ်။လူများစွာတို့ဟာအဲ့ရဝင်ခါနီးအစာစားခြင်းဆိုတဲ့အကျင့်ဆိုးတစ်ခုကိုကျင့်သုံးတတ်ကြတယ်။တနေ့ကိုထမင်း3ခါစားတဲ့သူတွေဖြစ်ပေမဲ့စားလောင်တယ်လို့အထင်ရှိတဲ့အချိန်တွေမှာဇဒုတ်တအချိန်ထပ်ပြီးတော့စားတတ်ကြပါတယ်။အဲ့ဒီလိုချိန်ဖန်များစွာကျင့်သုံးမိလာရင်နောက်ပိုင်းမှာထမင်းမစားဘဲအဲ့ရမဝင်တကြတော့ပါဘူးစားသလိုလိုခံစားရတိုင်းအမှန်တကယ်စားလောင်ချင်းဖြစ်တာမဟုတ်ပါဘူးအစာအာဟာရမဖြစ်တဲ့အစာတွေကိုအချိန်များများလွန်လွန်ကျူးကျူးတစ်နေ့လုံးစားသုံးချင်းကြောင့်အစာအိမ်ဟာအကြီးအကျယ်နွမ်းရည်သွားတဲ့အချိန်မှာဖြစ်ပေါ်လာတဲ့ခံစားမှုတစ်ခုဖြစ်ပါတယ် အစာအိမ်ဟာပင်ပန်းနှောရည်နေပြီးဖြစ်တဲ့အတွက်ကုန်ခန်းထားတဲ့အင်အားတွေကိုပြန်လည်ရရှိစေဖို့အနားယူဖို့လိုပါတယ်။ဒါကြောင့်စားသုံးလိုက်တဲ့အစာတွေကိုချက်ချင်းအလုတ်ကိုလှုပ်ဆောင်ပြီးတဲ့နောက်လုံလောက်တဲ့အနားယူခြင်းကုံဆုံးမှသာလေနောက်ထပ်အစာစားသုံးသင့်ပါတယ်။တနစ်တာအတွင်းစားသုံးတဲ့တတိယအကြိမ်စားသုံးခြင်းဟာတော်ရုံတန်ရုံသာဖြစ်ပြီးအိမ်ရမဝင်ခင်နာရီများစွာစောစားသင့်တယ်။လူတွေရဲ့အစာအိမ်တွေဟာအလဟတနွမ်းရှိမှုတွေကြောင့်ညီးတွားနေကြရတယ်။အစာအိမ်ကိုတစ်နှစ်လုံးအလုတ်များစေုံသာမကဘူး။ညအိတ်ချိန်တွေမှာလည်းအလုတ်ပေးတတ်ကြတယ်။ဒါကြောင့်အိမ်မက်ဆိုးတွေကိုတညလုံးမြင်မဲ့စေုံမကပါဘူး။မနေ့အိမ်ရထလာတဲ့အခါမှာလည်းပဲမီးအီမသာဖြစ်နေတတ်တယ်။နွမ်းလျပြီးကဒွင်းတွေလည်းပြက်နေတတ်တယ်။ခန္ဓာကိုယ်တစ်ခုလုံးမှာအင်အားချိနေနေတဲ့အောင်ခံစားရတတ်တယ်။အနာမရတဲ့အစာအိမ်ဟာအချိန်တိုအတွင်းပဲအာအင်ကုန်ခန်းသွားတတ်တယ်။ဒါဟာဘယ်လိုဆွဲကပ်လာမှမသိတဲ့အစာမကြေယောဂါရဲ့ဇိမ့်မြစ်ပဲဖြစ်တယ်။အကြောင်းတစ်ခုကြောင့်အကျိုးတရားဟာထင်ရှားလာပြီဖြစ်တယ်။ဒီအကျင့်ဆိုးကိုနှိရှည်လများကျင့်သုံးမိလို့ရှိရင်ကြားမရင်မှအကြီးအကျယ်ညံ့ဖျင်းသွားပါလိမ့်မယ်။ခန္ဓာကိုယ်တွင်ရှိတဲ့သွေးတွေဟာလည်းပဲညှဉ်းညမ်းလာလိမ့်မယ်။အသားရည်တွေခြောက်သွေ့လာမယ်။အရေပြားကွဲအမှုတွေဖြစ်ပေါ်လာမယ်။မကြခင်ပိုင်းအောင်တဲ့ဝေဒနာကိုခံစားလာရပါလိမ့်မယ်။အလုတ်လုတ်စင်မှာမကြခဏရပ်နာရတဲ့အထိပိုင်းအောင်ဝေဒနာကိုခံစားလာရမှာတဲ့ဖြစ်တဲ့ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင
်။ချက်တော်တရားရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။မင်္ဂလာနေ့တင်းနေတူတင်းတို့အားလုံးဘုရားသခင်ရဲ့မင်္ဂလာကောင်းချီးခံစားရပြီးတော့ဆွေလန်းဝမ်းကြောက်နိုင်ကြပါစေ။ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲဆက်လက်ပြီးတော့သာဝရဘုရားသည်မတတ်နိုင်သောဘုရားမဟုတ်။သာဝရဘုရားသည်မတတ်နိုင်သောဘုရားမဟုတ်ဆိုပြီးတော့ဒီနေ့စကားကိုပြီးတော့မှဖြစ်ပါတယ်။မိတ်ဆွေပေါင်းတို့ကျွန်တော်တို့ကိုးကွယ်တဲ့သာဝရဘုရားသခင်ကမတတ်နိုင်တဲ့ဘုရားမဟုတ်။ကျွန်တော်တို့ကိုမဆန်နိုင်တဲ့ဘုရားမဟုတ်ဘူး။ကျွန်တော်တို့ကိုမကူညီနိုင်တဲ့ဘုရားလည်းမဟုတ်ဘူး။ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကကျွန်တော်စိတ်တလုံးကျွင်းမဲ့နဲ့သူ့ထံကိုစက္ကမဲ့အံ့နာမဲ့သူ့တံကိုတောင်းလျှောက်မဲ့ဆိုဘုရားရှင်ဘုရားကအရာခသိမ့်တတ်နိုင်တယ်။ကျွန်တော်ဒုက္ခရောက်တဲ့ခါမှာဒုက္ခပြည့်တဲ့ကနေမှကယ်လွတ်ပေးနိုင်တဲ့ဘုရားသခင်ဖြစ်တယ်။ကျွန်တော်ရဲ့တတမှာလိုအပ်နေတဲ့ຢာတွေကိုလည်းပဲဖြည့်ဆည်းပေးနိုင်တဲ့ဘုရားသခင်ဖြစ်တယ်။ကျွန်တော်တို့ဘဝမှာဆိုရှင်ဘယ်ຢာတွေဖြည့်ဆည်းဖို့ရန်အတွက်လိုအပ်နေတယ်လဲ။လိုအပ်ချက်တွေကိုနေ့တိုင်းနေ့တိုင်းဘုရားကဆိုရှင်ဖြည့်ဆည်းပေးနေတာဖြစ်တယ်။အဲ့တော့ဘုရားသခင်ကဆိုရှင်ဘုရားသခင်လို့ပြောလိုက်တဲ့ခါမှာမတတ်နိုင်တဲ့ဘုရားမဟုတ်ဘူး။ဘုရားခတဲ့အလုံးစုံကိုတဆွမ်းနိုင်တဲ့ဘုရားဖြစ်တယ်။ကျွန်တော်မိတ်ဆွေပေါ့။အဲ့တော့ဘုရားသခင်ကလို့ရှင်မကြမ်းမာတဲ့သူတွေကိုလည်းကြမ်းမာရေးအောင်လုပ်ပေးနိုင်တဲ့ဘုရားဖြစ်တယ်။စိတ်မသာညီတော်နေတဲ့သူတွေကိုလည်းပဲစိတ်သက်သာခြင်းပေးနေတဲ့ဘုရားဖြစ်တယ်။ဝမ်းနဲ့နေတဲ့သူတွေကိုလည်းပဲမျက်ရည်တုပ်ပေးတဲ့ဘုရားသခင်ဖြစ်တယ်။ကျွန်တော်မိတ်ဆွေပေါ့။စိုးရင်ကြောက်ကြမှုတွေနဲ့ဖြစ်နေတဲ့သူတွေကိုလည်းပဲစိုးရင်ကြောက်ကြမှုတွေကနေမှလွတ်မြောက်ဖို့ရန်အတွက်အမြဲတမ်းပဲခရစ်စကားတွေနဲ့ပံ့ပိုးပေးနေတဲ့ဘုရားသခင်ဖြစ်တယ်။အဲ့ဒီဘုရားသခင်ကတော့ရှင်ဒီနေ့လောကသားဖြစ်တဲ့ကျွန်တော်ဂျမတွေကိုအမြဲတမ်းပဲဂရုစိုက်တဲ့ဘုရားဖြစ်တယ်။သူ့ရဲ့ကရုဏာတော်ဒီလည်းပဲနေ့တိုင်းကျွန်တော်တို့ကိုပေါ်မှာမကုံဆုံးမဲနဲ့ဘုရားရဲ့ကောင်းမြတ်ခြင်းတွေကိုနေ့တိုင်းကျွန်တော်ခံစားနေရတယ်။ကျွန်တော်မိစေပါ့။ကျွန်တော်တို့ကဘုရားနဲ့ဝိရဒနေရာမှာရောက်နေကောင်းရောက်နေလို့ဘုရားကိုနေ့တိုင်းဖယံဖို့ရန်အတွက်မေ့ကောင်းမေ့နေလေ။ဘုရားကိုဥထေထားဖို့ရန်အတွက်ကျွန်တော်အားလုံးကတော့ရှင်မေ့ကောင်းမေ့နေလေ။ဘုရားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းမှုရန်အတွက်လည်းမေ့ကောင်းမေ့နေကြလိမ့်မယ်။ဒါပေမဲ့ဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုနေ့တိုင်းမမေ့ဘူးဖြစ်တော်မူစေပါ့။နေ့တိုင်းကျွန်တော်တို့ကိုအမြဲတမ်းပဲဘုရားသခင်ကမျက်စိတောက်တောက်ကြည့်ပြီးတော့အမြဲတမ်းပဲဆောင်မဖို့ဆောင်ကြပါစေ။ကျွန်တော်တို့စိုးနေကစားကျွန်တော်တို့ရဲ့အသက်တော်မှဆိုရှင်လုံးဝဆိုရှင်ဘုရားရဲ့ရှင်းတော်မှာမထိုင်တန်တဲ့သူဖြစ်နေကစားဘုရားသခင်ကဆိုရှင်ထိုင်ထိုင်တန်တဲ့ကျွန်တော်တို့ကိုဆောင်ရှောက်ကြပါစေ။ဒီကြောင့်ကျွန်တော်တို့ကဆိုရှင်ဘုရားရဲ့ကောင်းမြတ်တော်မူတဲ့သူ့ကျေးဇူးကိုခံစားနေရတဲ့ခါမှာဘုရားကိုတကယ်ပဲကျေးဇူးတင်ပါဘုရားကိုတကယ်ပဲကိုးကွယ်ပါဘုရားသခင်ကိုတကယ်ပဲကျွန်တော်အားလုံးကကိုးစားပါချစ်တော်မိတ်ဆွေပေါင်းအပြတ်တော်မှာဆိုရှင်တင့်ရဲ့ဘဝတက်တာကဆိုရှင်တော့ဘုရားကမဆားတယ်ကုညီတယ်စောက်ရှောက်တယ်ဘုရားပို့ဆောင်နေတဲ့အတွက်ကြောင့်ဒီနေ့အသက်ရှင်ခွင့်ရနေတာလူကြားထဲမှာဆိုရှင်တင့်ရဲ့ဘဝတက်တာကဆိုရှင်တကယ်ပဲလုံလုံခြုံခြုံနဲ့အသက်တာကိုတည်ဆောက်ခွင့်ရနေတာအဲ့ဒီအတွက်ကြောင့်ကျွန်တော်မလိုအောင်ဘုရားရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တကယ်ရရှိတဲ့ခါမှာဘုရားသခင်ကိုတကယ်ပဲကျေးဇူးတော်ချီးမွမ်းမှုရတဲ့အရာကြီးတွေ။ဘာဝရဘုရားကတင့်ဘဝတက်တာအတွက်လုံးဝလုံးဝမတတ်နိုင်တဲ့မှုရ ဘုရားကတတ်နိုင်လို့ဖြစ်ပါတယ်။သင်မတတ်နိုင်တဲ့အရာတွေအားလုံးဘုရားတတ်နိုင်တယ်။သင်မလုံနိုင်တဲ့အရာတွေအားလုံးဘုရားလုံပေးနိုင်တယ်။သင်မဖြစ်နိုင်ဘူးလို့အရာတွေအားလုံးဘုရားကဖြစ်စေခြင်းနဲ့ဘုရားဖြစ်တယ်။ဘုရားမှာဆိုရှင်မဖြစ်နိုင်တဲ့အရာဘုရားမှာဆိုရှင်မရှိဘူးချက်တော်မှာဖိတ်ဆိုပေါ့လို့ကျွန်တော်အမြဲတမ်းပြောပါတယ်။မဟုတ်ပါကြမဆိုတဲ့စကားလုံးမှာဘုရားမှာမရှိဘူး။ဘုရားရခတဲ့ကိုတနိုင်တယ်။ရခတဲ့ကိုဘုရားကကူညီနိုင်တယ်၊ဖေးမနိုင်တယ်၊လှုပ်ဆောင်ပေးနိုင်တယ်။ဒါဘုရားရဲ့တကူးကြီးတော်မူတဲ့ဘုရားဖြစ်တယ်။ငန္ဓာတကူးရှင်ဘုရား။ဒါကြောင့်ဟေရှာနာတိနာဂရိကခန်းကြီး59အပိုင်းငယ်ကိကနေမှာ၄ကိုကြည့်လိုက်တဲ့အခါမှာယေရှုလောဆောင်ရဘုရားသည်မကယ်မတတ်နိုင်အောင်လက်တော်သူလက်တော်တိုးသည်မဟုတ်မကြားနိုင်အောင်နားတော်ထိုင်းသည်မဟုတ်အင်းတို့ဒုစရိုက်သည်သင်တို့ကိုဘုရားသခင်နဲ့ 꽌ပေးသည်။ကြားတော်မမူစေခြင်းကကြားတော်မမူစေခြင်းကသင်တို့အပြစ်သည်ညံ့နာတော်ကိုလွှဲသည်။သင်တို့လက်သည်အသွင်းနှင့်၎င်းလက်ချောင်းတို့သည်ဒူးစရိုက်နှင့်၎င်းညှဉ်းညူးကြ၏။သင်တို့သည်နှုတ်ခမ်းနှင့်ရှာအားဖြင့်မူသားစကားအာရမစကားကိုပြောထားကြ၏။တရားကိုအဘယ်သူမျှမရှာသစ္စာကိုအဘယ်သူမျှမဆောင်အနန္တကိုကိုးစား၍အနာတကိုကိုးစား၍မူတာစကားကိုပြောတတ်ကြ၏မကောင်းသောကြံကိုပရိဒေယူ၍အာဓမ္မမှုကိုခွာကြ၏ဒီနေ့ကျွန်တော်တို့လောကသားတွေအကြောင်းကိုနှုတ်ကပတ်တော်ကပြောပြတာဒီထဲမှာကျွန်တော်လည်းပါချက်တော်မိတ်ဆွေလည်းပါဘူးဒီနေ့နှုတ်ကပတ်တော်ထဲမှာပြောတဲ့သတင်းစကားဟာပြောထားချက်တွေအချက်လက်တွေကကျွန်တော်တို့ကိုဘယ်လောက်ထိထိတွေ့မှုရှိသလဲမိတ်ဆွေပေါင်းတို့အဲ့ဒီထဲမှာကျွန်တော်ဘယ်အချက်မှထိနေသလဲနော်ဖခင်သခင်ကားတို့ရှင်ကျွန်တော်တို့ကိုမကယ်မတင်နိုင်လောက်အောင်လက်တော်တိုးနေတဲ့ဖခင်မဟုတ်ဘူးကျွန်တော်တို့ကိုအမြဲတမ်းပဲကယ်တင်တယ်စောင့်ရှောက်တယ်ကွဲကားတယ်အမြဲတမ်းပဲပို့ဆောင်နေတဲ့ဖခင်သခင်ဖြစ်တယ်ဒါပေမဲ့ဒီနေ့ဒုစရိုက်သမားဖြစ်တဲ့ကျွန်တော်ကျမတို့ကတို့ရှိရင်ဖယားသခင်နဲ့꽈ကြတယ်။ဘာကြောင့်လဲနေ့တိုင်းဒုစရိုက်ကိုပြုကြတယ်။ဖယားကိုမကိုးစားကြဘူး။ဖယားရှိမှမရောက်ကြဘူး။ဖယားနဲ့မမွေးလျော်ကြဘူး။ဖယားကိုလည်းဒုထောက်ပြီးတော့စုမတောင်းကြဘူး။နှုတ်ကပါတော့သမားချမ်းစာလည်းမဖတ်ကြဘူး။ဝေးတဲ့ဝေးဝေးသွားကြပြီ။ကျွန်တော်တို့ကတို့ရှိရင်ဒုစရိုက်အမောင်ထဲမှာနေတိုင်းချေလန်တလန်းပြီးတလန်းကဆိုရှင်လုံးဝဆိုရှင်မတွန့်ဆုတ်ပဲနဲ့ရှေးတို့သားတွေအမောင်တဲကိုတခါလေလှမ်းနေကြတယ်အဲ့ဒီလောကသားတွေဖြစ်တဲ့ကျွန်တော်ကျမတို့ဘလောက်ထိဘုရားရဲ့ရှေးတော်မောက်မှာဆက်ဆုပ်ယွန်ရှားပွေရာဖြစ်နေပြီလေချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်ကပါပဲသင်တို့အပြစ်တည်မျက်နာတော်ကိုလွှဲစေပြီဒီနေ့ကျွန်တော်တို့ကဆိုရှင်တခါလေနေတိုင်းလှုပ်တဲ့အပြစ်တွေကလက်ချိုးရွတ်တွက်လို့မကုန်နိုင်ပါဘူးကျွန်တော်တို့ရဲ့လက်ခါလည်းပဲအသွေးနဲ့၎င်းကျွန်တော်တို့ရဲ့လက်ချောင်းတွေကလည်းပဲဒူးဆိုင်နဲ့၎င်းညှဉ်းညူးနေကြတယ်ဆင်းအောင်မဆင်းနိုင်ကြတော့ဘူးဘာကြောင့်လဲဒူးဆိုင်မောင်တဲ့ကိုကျွန်တော်အားလုံးကခြေစုံပြစ်ဝင်နေကြတဲ့ခါမှာဖြူစင်တန်ရှင်းဖို့ရတဲ့ကိုလည်းကျွန်တော်ဆင်းအောင်မဆေးကြတော့ဘူးချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်တို့ရဲ့နှုတ်ခမ်းဟာလည်းပဲရှားအားဖြင့်နေတိုင်းအပြစ်တွေမောမှန်နေတယ်မူသားစကားတွေအားဖြင့်ကျွန်တော်ရဲ့ဘဝတတမှာညှဉ်းညူးနေကြပြီဒါကြောင့်ကျွန်တော်ရဲ့တတမှာတို့ရှင်ရင်အနာတကိုပဲကိုးစားနေကြတယ်ဒီလောကမှာရှိတဲ့အရာခတ်သိမ်းကအနာတတတပဲပဲအကုန်လုံးပျက်စီးခြင်းပေါ်မှာတည်နေတဲ့အရာတွေကိုပဲကျွန်တော်တို့ကကိုးစားနေကြတယ်အရာခတ်သိမ်းကအနာတပဲကျွန်တော်တို့ရဲ့ခန္ဓာလည်းအနာတကျွန်တော်ရဲ့ပိုင်ဆိုင်တဲ့ယာရီတဲ့နာတာကျွန်တော်တို့ရဲ့ရှားပွင့်နေတဲ့ယာရီတဲ့နာတာကျွန်တော်တို့ရဲ့ပညာတွေတဲ့နာတာတွေပဲအဲ့ဒီနာတာတွေပဲကျွန်တော်ကအတော်မတတ်နိုင်ပဲနဲ့ကိုးစားနေကြတယ်လိုက်နေကြတယ်တခါတည်းသူ့ထက်ငါပြိုင်နေကြတယ်အဲ့ဒီနာတာတက်တက်ကိုပဲဒီနေ့လောကလူသားတွေဖြစ်တဲ့ကျွန်တော်လည်းတကယ်ပဲအဲ့ဒါကိုပဲကိုးစားနေတယ်ကျွန်တော်ရဲ့ပစ္စည်းပေါ်မှာကျွန်တော်ကိုးစားနေကြတယ်နော်ချစ်တော်မိတ်ဆွေပေါင်းတို့တကယ်ပဲကျွန်တော်အားလုံးကဖျားရှိမှာလက်နီးစုပ်ပေါ်မှာဖြစ်နေတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဘလောက်ထိတောင်မှမကောင်းတဲ့အကြံကိုပရိသတ်တွေယူ၍အာရမကိုပဲဖြွားနေကြတယ်လောကလူသားတွေမကောင်းတာတွေပဲကျွန်တော်ပရိသတ်တွေယူတည်နေကြတယ် ကောင်းတဲ့ຢာတွေကိုတော့ကျွန်တော်ဖယ်ကြတယ်နော်ဘုရားကတော့မကောင်းသူကိုပယ်တယ်မကောင်းတာကိုဖယ်တယ်ကောင်းတာတွေကိုဘုရားကပေးတယ်ဒါပေမဲ့ကျွန်တော်အားလုံးကဆိုရှင်ကောင်းတာတွေကိုလက်မခံဘူးမကောင်းတာတွေကိုပဲကျွန်တော်တို့ကဆိုရှင်လက်ခံပြီးတော့မကောင်းတာတွေပဲကျွန်တော်ကဆိုရှင်အဲ့ဒီမကောင်းတဲ့ຢာတွေပေါ်မှာပဲမိတိနေကြတယ်မိတ်ဆွေပေါင်းတို့ဒါကြောင့်သင်တို့ရဲ့ဒုက္ခကိုဖျားသိပါတယ်သင်တို့ရဲ့ဇာတိသဘောကိုဖျားသိပါတယ်သင်တို့ရဲ့ဒုက္ခဆိုင်ကိုဖျားသိတယ်သင်တို့ရဲ့ညဉ့်ဉန်းနေတဲ့ຢာတွေအားလုံးမစင်ချဲတဲ့လက်တွေအားလုံးကိုဖျားကသိတယ်အဲ့တို့ကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ကျွန်တော်တို့ရဲ့မစင်ချဲမစင်ချဲတဲ့အတိုင်းပဲဖျားသိမှာဆိုရှင်သွားဖို့ရည်ကြည်တယ်ဖျားသခင်ကကျွန်တော်တို့သူ့ထံကိုလာတဲ့သူတိုင်းကိုဖျားသခင်ကဆိုရှင်မကယ်မတင်နိုင်တော့အောင်လက်တော်တိုးတဲ့ဖျားမဟုတ်ဘူးကျွန်တော်တို့ပြောတဲ့ခါမှလို့ရှင်မကြားနိုင်တော့နားတော်ထိုင်းတော်မူတဲ့ဖျားမဟုတ်ဘူးဖျားကမျက်စိရှိတယ်ကျွန်တော်အားလုံးကိုတွေ့တယ်ဖျားကလက်ရှိတယ်ကျွန်တော်တို့ကိုအားလုံးကိုထူမနိုင်တဲ့ဖျားဖြစ်တယ်ဖျားကဆိုရှင်နားရှိတယ်ကျွန်တော်တို့ရဲ့ပြောဆိုတဲ့နေ့ကျွန်တော်တို့ရဲ့တောင်းလျှောက်တဲ့နေ့ကိုနားထောင်တော်မူတဲ့ဖျားဖြစ်တယ်အဲ့ဒါမှဖျားအစ်ဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့မျက်စိရှိပြီးတော့ကျွန်တော်တို့ကိုမမြင်နိုင်ဘာလို့လို့ဖျားဖြစ်မလဲနာရှိပြီးတော့ကျွန်တော်တို့ရဲ့တောင်းလျှောက်တဲ့ကျွန်တော်တို့ရဲ့ဆုတောင်းတဲ့တွေကိုနားမထောင်နိုင်ရင်ဘယ်လိုလုပ်ဖျားဖြစ်မလဲလက်ရှိရတဲ့ကျွန်တော်တို့ကိုဒုက္ခရောက်နေတဲ့ခါမှာမထူမနိုင်ဘူးမကဲတင်နိုင်ဘူးဖေးမပြီးတော့လမ်းမပြနိုင်ဘူးလမ်းတွဲမခေါ်နိုင်ဘူးဆိုရင်အဲ့ဒါကဘယ်လိုလုပ်ဖျားဖြစ်မလဲဒါပေမဲ့ကျွန်တော်တို့ဒီနေ့ဖျားသခင်ကားလို့ရှိရင်မတတ်နိုင်တဲ့ဖျားမဟုတ်ဘူးအရာခသိန်းကိုတတ်နိုင်တဲ့ဖျားဖြစ်တယ်ဒီနေ့ကျွန်တော်မစင်ကြဲတဲ့အရာနဲ့ကျွန်တော်တို့ရဲ့တက်တောင်မှာဆိုရှင်ဘလောက်ပဲညဉ့်ညမ်းနေပါစေလက်နီးစုပ်ကဲ့သို့ဘလောက်ပဲညဉ့်ညမ်းနေပါစေဂရီပါသွေးကဲ့သို့ဘလောက်ပဲနီးညမ်းနေတဲ့အဖြစ်တွေဘလောက်ပဲများပြားနေပါစေကိုရရှင်ဘုရားရှိတော်မှာကိုကျွန်တော်အားလုံးကယုံကြည်ပြီးတော့ကိုးကွယ်ကြဖို့ကကျွန်တော်တို့တာဝန်ဖြစ်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားကဆိုရှင်ကျွန်တော်တို့လာတဲ့ခါမှာအရှိကိုရှိတိုင်းလာပါလို့ဘုရားကဖိတ်ခေါ်နေတာဖြစ်တယ်ကျွန်တော်တို့ရဲ့အရှိကိုရှိတိုင်းပဲဘုရားဒီမှာဆိုရှင်သွားဖို့ဖြစ်တယ်ဟန်ဆောင်ပန်ဆောင်နဲ့ပွဲသွားတက်ဖို့မဟုတ်ဘူးချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့လောကပွဲတွေသွားတဲ့ခါမှာဆိုရှင်လူတွေကဟန်ရေးပြနေကြတယ်နော်မင်္ဂလာပွဲကိုသွားကြမယ်ဆိုလို့ရှင်လည်းပဲဟိတ်ဟန်ပြဖို့ရန်အတွက်လူတွေဘာဖြစ်လဲအငားပစ္စည်းတွေကိုသွားငားကြတယ်ရွှေတွေသွားငားတယ်အာဓနာပစ္စည်းတွေသွားပြီးတော့ငားကြတယ်ငားပြီးမှပဲလေစင်မြန်းပြီးတော့တခါတယ်လူတွေရှိမှဆိုရှင်အထင်ကြီးရလာအောင်ဟိတ်ဟန်နဲ့သွားကြတယ်ဖယားသခင်ကအဲ့လိုဖယားကမလိုလားဘူးသင်ရှိနေရရှိတဲ့အတိုင်းသင်ရအသက်တာတိုင်းပဲဘုရားကလာတာကိုကြိုက်တာချစ်တော်မိတ်ဆွေပေါင်းတို့ဘုရားရှိမှဟန်ရေးပြပြီးတော့ကျွန်တော်သွားဖို့မဟုတ်ဘူးချစ်တော်မိတ်ဆွေပေါင်းတို့ဒါတော့ဒီနေ့ကျွန်တော်အားလုံးကလောကမှာဟန်ရေးပြတာတွေများနေပြီအဲ့ဒီဟန်ရေးပြတဲ့အရာအားလုံးကကျွန်တော်ကဆိုရှင်တတင်ကလေးပဲသူတို့ဘာထင်ကြည့်မှတတင်ကလေးပဲကျွန်တော်ကဆိုရှင်သူတို့ဘာအမြင်မှဆိုရှင်တင့်တယ်မှဖြစ်တယ်ပြန်လာရင်ပြန်ရောက်ရင်ဘာဖြစ်သွားလဲဒုံရင်ဒုံရင်ဖြစ်သွားတယ်ဒီတိုင်းဒီတိုင်းပဲအချင်းတွေကပြောင်းလဲသွားတာမှမဟုတ်တာငကိုမူလာတိုင်းပြန်ရောက်သွားတာပဲဒါပေမဲ့ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်ဟန်ရေးပြပြီးတော့လောကမှာအသက်ရှင်ဖို့မဟုတ်ဘူးဖယားရှင်မှာတကယ်ပဲကျွန်တော်ရဲ့အသက်တာကဆိုရှင်အရှိကိုရှိတိုင်းကျွန်တော်ဒုက္ခရောက်ရောက်နေတဲ့အတိုင်းကျွန်တော်အပြစ်တွေတလောက်များပြတဲ့များပြတဲ့အတိုင်းကျွန်တော်ကဆိုရှင်ဖယားရှင်တော်မှာရောက်လန်းလာပါဖယားတော်မှာဆုတောင်းပါဖယားတော်မှာဆိုရှင်တောင်းလျှောက်ပါဖယားကပဲလေလက်တော်တိုတဲ့ဖယားမဟုတ်ဘူးသင်ကိုလဲနေတော်မှာထူမမယ်ဖယားဖြစ်တယ်တင်ရဘွားတတာမှာလိုအပ်ချက်တွေကိုဖြည့်ဆည်းပေးခြင်းနဲ့ဘုရားဖြစ်တဲ့။နော်သူ့ရဲ့တတ်နိုင်တဲ့အရာတွေ၊သူ့ရဲ့တတ်နိုင်တဲ့အမှုရာတွေအားလုံးကိုဘုရားကကျွန်တော်ကိုပေးခြင်းနေတယ်။ပေးခြင်းနေတယ်။ဘုရားကလက်ကမ်းနေပြီးကျွန်တော်ကယူဖို့ရန်အတွက်ကကျွန်တော်တာဝန်ဖြစ်တယ်။ဒါပေမဲ့ကျွန်တော်မခံယူတဲ့ခါကျတော့ဘာဖြစ်လဲ။ကျွန်တော်ကဆိုရှင်ကောင်းချီးကိုမခံယူဘူး။ဘုရားပေးတဲ့အရာတွေကိုမခံယူဘဲနဲ့ကျွန်တော်လောကမှာရှိတဲ့တည်င်္ဂအရာတွေကိုပဲကျွန်တော်ကခံယူပြီးတော့ကျွန်တော်အိမ်ထဲကိုပြစ်ထည့်တယ်။ကျွန်တော်တို့ရဲ့ဘီလိုထဲမှာတိမ့်နေကျွန်တော်တို့ရဲ့အသက်တာထဲမှာဆိုရှင်တခါတည်းထဲ့တယ်အဲ့ဒီအတွက်ကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကဆိုရှင်ဒုက္ခဆိုတဲ့ဆင်းရဲတွင်းနဲ့တကူနေတိုင်းနေတိုင်းကျွန်တော်ဗပါလေနဲ့တဲ့နဲ့တဲ့တွင်းနဲ့ကိုကြာနေကြတာမိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ဒုက္ခဘုံကနေမှာဒုက္ခဘုံကိုသင်ရောက်ဖို့ရန်အတွက်ကသင်ရဲ့လိုအပ်ချက်တစ်ခုရှိတယ်အဲ့ဒီလိုအပ်ချက်ကတော့တတ်နိုင်တော်မူတဲ့ဘုရားသခင်ဒီကိုသင်ကအရှိကိုရှိတိုင်းနဲ့သွားပါအရာခသိန်းကိုထမ်းပြီးတော့ကိုရောချီမှာဆိုရှင်တင်းရဝင်းတုတ်တွေဝင်းတုတ်လေးတဲ့အတိုင်းပဲသွားပါမနိုင်မနှင်းထမ်းနေရတဲ့အရာတွေအားလုံးကိုဘုရားရှိခိုးကိုယူဆောင်လာခဲ့ပါကိုရောဖယ်ရှားပေးပါလိမ့်မယ်ဂရိပါစင်းကဲတို့ညီမြန်းနေတဲ့တင်းရအပြစ်သွေးကိုလည်းပဲဘုရားက ဖြူစင်အောင်စေကြောပေးပါလိမ့်မယ်လက်နီးစုပ်ကဲ့သို့တခါတည်းညက်ပတ်နွမ်းလျာနေတဲ့တင့်ရဘွားတတ်တာအလုံးကိုလည်းပဲကိုစတော်ကဆိုရှင်ဖြူစင်တန်ရှင်းစအောင်လုပ်ပေးမယ်ဒီတော့ကြောင့်ကျွန်တော်အလုံးဒီနေ့တတ်နိုင်တော်မူတဲ့ဘုရားအဲ့ဒီဘုရားသခင်တပါးဒီဘုရားကိုပဲကိုယ်ခွေဖို့တပါးဒီတော်ဘုရားသခင်ထံမှာဆိုရှင်စိတ်ကားကြဖို့တရက်ထမို့ဘူးနေ့တိုင်းမို့ဘူးမိနစ်တိုင်းစက္ကန့်တိုင်းကိုရောဖျားကိုကျွန်တော်အားလုံးကနေ့တိုင်းနေ့တိုင်းကိုရောဖျားထံမှာအရောက်လမ်းဖို့ရန်အတွက်ဆန္ဒရှိကြပါကိုရောရှင်ဖျားထံမှာစက္ကန့်အံ့နာဖို့ဆန္ဒရှိကြပါကိုရောတာလေးကျွန်တော်ဖျားကိုရောဖျားသခင်ဒီကျွန်တော်ကိုကိုွယ်ရမယ်ဖျားသခင်ဖြစ်တော်မူတယ်ဆိုတဲ့စာလန်စရာပြောတယ်လို့ဒီနေ့ကျွန်တော်အားလုံးကဆိုရှင်ပြောပြီးတော့ဖျားရဲ့ကိုရောကိုချီးမွမ်းပြီးတော့ဖျားရှင်တော်မှာကျွန်တော်လှုပ်ခဲ့တဲ့ပြစ်တွေကိုလည်းပဲဝင်ချတောင်းမှခြင်းအပြင်ဖုရားထံမှာကျွန်တော်အားလုံးတို့ရှင်တောင်းစုတွေပြုတ်ပြီးတော့ကျွန်တော်ရဲ့ဘဝတတံမှာဖုရားရဲ့ပြုတ်သည်များနုနိုင်ပြီးတော့ဖုရားရဲ့ကောင်းချီးနဲ့အမြဲတမ်းပြည့်စုံပြီးတော့တကယ်ပဲခံစားရပြီးတော့ဝမ်းမြောက်ငြိမ့်သက်ခြင်းတွေအတိအလင်းအရောက်တိုင်းအရောက်တိုင်းခံစားရပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးမဆိုင်မငန့်ပဲနဲ့တတ်နိုင်တော်မူတဲ့ဖုရားသခင်ဒီမှာတို့ရှင်အဲ့ဒီဖုရားသခင်ထာဝရဖုရားဒီမှာယခုချက်ချင်းမဲ့တင့်ရအတ္တတာကိုစက္ကအံ့နာဖို့ရန်အတွက်အပြည့်အဝဆုံးဖြတ်ချက်ချနိုင်ကြပါစေလို့ကျွန်တော်နေနဲ့လည်းပဲဆက်လက်ပြီးတော့ချစ်တော်မိတ်ဆွေတို့ကိုတောင်းခံလိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးဖျားကောင်းကြီးချပေးပါစေ
မျောလင့်ချင်းအတာမြတ်အစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေတူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖို့ရတမချန်းစာပုံပြင်လေးကတော့မျက်မမြင်နှစ်ယောက်အတွက်ဝမ်းမြောက်ဖွယ်ဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေယေရှုခရစ်တော်ဟာသူ့တပည့်တော်12ယောက်နဲ့လှည့်လည်ပြီးလူတွေရဲ့ရောဂါကိုပျောက်စေတယ်လူတွေကိုလည်းတရားဟောပြီးဆုံးမပဲ့ပြင်တဲ့ကွယ်ဒီနေ့တော့သူတို့တွေဟာခရီးထွက်ဖို့ယေရီခေါမြို့ကနေထွက်ခွာလာကြတယ်။အဲ့ဒီလမ်းမှာမျက်မမြင်သားဖနှစ်ယောက်ရှိတဲ့။ဖခင်ရဲ့အမိကတိမဲဖြစ်ပြီးသားရဲ့အမိကဘာတိမဲလို့ခေါ်တဲ့ကွယ်။တိမဲနဲ့ဘာတိမဲဟာအဲ့ဒီလမ်းမှာလူသွားလူလာတွေကိုတောင်းစားနေတဲ့။မျက်စိမှမမြင်ပဲဘယ်လိုအလုပ်လုပ်နိုင်မှာလဲ။ဒါကြောင့်လူတွေကိုပဲတောင်းရန်စားနေရတဲ့ကွယ်။ယေရှုခရစ်တော်နဲ့တပည့်တော်တွေရဲ့အနောက်ကိုလူအုပ်ကြီးကလိုက်လာကြတော့စူးစူးညံ့ညံ့အတန်ကိုမျက်မမြင်နှစ်ယောက်ကကြားတာပေါ့ဒါဝရဲ့သားတော်ယေရှုခရစ်တော်ကြွလာတယ်ဆိုတော့ပြောတဲ့သူတွေလည်းကြားမှာပေါ့ကွယ်ဒါကြောင့်တောင်းစားနေတဲ့မျက်မမြင်တို့ဟာဘယ်လိုအော်ဟစ်ကြတယ်လဲဆိုတော့ဒါဝရဲ့သားတော်ကျွန်တော်တို့ကိုတနာတော်မူပါလို့အော်ဟစ်ကြတဲ့ကွယ်ဒီလိုအော်ဟစ်နေတဲ့ကိုကြားတဲ့လူထုပရိသတ်ကြီးဟာမျက်မမြင်တို့ကိုတတိတ်ဆိတ်ဆိတ်နေဖို့မအောင်ဘူးငေါငန်းပြောဆိုကြတဲ့ကွယ်ခလေးတို့ရေအဲ့ဒီမျက်မမြင်တို့ဟာမတိတ်ပဲဓာဝရဲ့သားတော်ကျွန်တော်တို့ကိုတနာတော်မူပါလို့ပို့ပြီးတော့အော်ဟစ်ကြတဲ့ကွယ်သူတို့ရဲ့အသံကိုကြားတဲ့ယေရှုခရစ်တော်ဟာရက်တန်းပြီးသူတို့ကိုခေါ်ခိုင်းလိုက်တယ်လူတချို့ဟာမျက်မမြင်တို့စီသွားပြီးဟဲ့လူတို့ထပါသခင်ယေရှုကိုတော်မင်းတို့ကိုခေါ်နေတယ်လို့ပြောပြီးတော့လက်ဆွဲပြီးယေရှုခရစ်တော်စီကိုခေါ်လာကြတဲ့ကွယ်ယေရှုခရစ်တော်စီရောက်တဲ့အခါမှာယေရှုကသင်တို့အတွက်ဘာကိုပြုလုပ်ပေးစေလိုပါသလဲလို့မေးတဲ့ကွယ်မျက်မမြင်တို့ကအရှင်ကျွန်တော်တို့မျက်စိကိုပြန်ပြီးတော့မြင်စေတော်မူပါလို့ရှောက်ဆိုကြတဲ့ကွယ်ဒီအခါယေရှုခရစ်တော်ဟာသူတို့ကိုသိပ်ပြီးသနာသွားတာပေါ့ကွယ်သူတို့မျက်စိကိုကြည့်လိုက်တဲ့အခါမှာလဲဘာမှမြင်ရဖို့မပေါ်ဘူးကွလူတွေအသီးအသီးကအုတ်အုတ်ကြက်ကြက်နဲ့သွာလာနေကြတာပြောဆိုနေကြတာကိုလည်းကြည့်ချင်ရှာကြမှာပဲလို့တွေးမိပြီးအနာကိုခေါ်လိုက်တယ်။ပြီးတော့သူ့လက်နဲ့သူတို့ရဲ့မျက်စိကိုတို့ထိလိုက်တယ်။ယေရှုခရစ်တော်ဖခင်ကသူ့လက်နဲ့တို့ထိလိုက်တယ်။ပြီးတော့သင်တို့ရဲ့ယုံကြည်ခြင်းဟာသင်တို့ကိုကယ်မပြီလို့ပြောလိုက်တယ်။မျက်စိမမြင်တဲ့သူတို့ရဲ့မျက်စိတွေဟာတဖြည်းဖြည်းနဲ့မြင်လာပြီးနောက်ဆုံးတော့ထင်ထင်ရှားရှားမျက်စိမြင်လာပြီးတော့လူကောင်းတယောက်လိုဖြစ်လာကြတဲ့ကွယ်မျက်မမြင်နှစ်ယောက်ဟာပြောမပြတ်တတ်လောက်အောင်ဝမ်းမြောက်ဝမ်းသာနေဖြစ်နေကြတာပေါ့နောက်ပြီးယေရှုခရစ်တော်နောက်ကိုလိုက်သွားကြတဲ့ကွယ်ခလေးတို့ရေ ယေရှုခရစ်တော်ဟာဆင်းရဲချမ်းသာမရွေးအဆင့်တန်မရွေးလူတိုင်းကိုတနာကျင်လာတဲ့မေတ္တာကရုဏာရှင်ဖျားသခင်ဖြစ်တယ်ကွ။ဒါကြောင့်လမ်းမှာတောင်းစားနေတဲ့မျက်မမြင်နှစ်ယောက်ကိုလူတွေကအော်ငေါက်ထုတ်ကြပေမဲ့ယေရှုခရစ်တော်ဖျားကမအော်ထုတ်ပဲသူတို့လိုလားချက်ကိုတောင်းဆိုစေခဲ့တယ်။မျက်မမြင်တောင်းစားနေတဲ့လူနှစ်ယောက်ကလည်းယေရှုခရစ်တော်သူတို့ရဲ့မျက်စိကိုပြန်မြင်အောင်ပြုလုပ်ပေးနိုင်တာအကျွေးမဲ့ယုံကြည်တဲ့အတွေ့အော်ဟစ်အကူအညီတောင်းကြတာပေါ့ဒါကြောင့်ယေရှုခရစ်တော်ကိုယုံကြည်ခြင်းအစစ်အမှန်နဲ့တောင်းလျှောက်လို့ရှိရင်အမြဲပဲကူညီမဆာပေးနေပါတယ်ခလေးတို့လည်းကိုလိုအပ်တဲ့အရာကိုယုံကြည်ခြင်းအပြည့်အဝနဲ့ဇွဲမလျှော့ပဲတောင်းလျှောက်မယ်ဆိုရင်ယေရှုခရစ်တော်ဟာအမြဲပဲနားညောင်းပြီးကူညီမဆာပါလိမ့်မယ်ခလေးတို့ကိုဖျားသခင်ကောင်းချီးပေးပါစေ
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးဆိုင်တင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးရရှိပါလိမ့်ရှင်တင်နန်းများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှင်ခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညို့သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်နန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလို့ရှင်းပြပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းလို့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းလို့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 169တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင
်ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။